ချမ်းချုပ်ရက်ဆက်ပြီးအကျင့်ပြည့်အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမတော့ဆန့်ကျင်လာကြတာလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအီရန်ဆန္ဒပြသမားတွေကိုချီးကျူးပြောဆိုလိုက်ပါတယ်။အီရန်အစိုးရဆန့်ကျင်ရေးအကြမ်းဖက်မှုတွေကိုရန်သူတွေကလှုံ့ဆော်နေတာလို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့မှပဲစွပ်စွဲထားတာပါ။အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုထိန်းချုပ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အရင်သမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကယူယူမိုက်မိုက်နဲ့အီရန်ကိုပေးခဲ့တဲ့ငွေတွေကအကြမ်းဖက်ဝါဒနဲ့သူတို့အိတ်ကတ်ထဲပဲရောက်သွားတယ်လို့အမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုကန့်လှန့်လိုက်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကအပြစ်ရပါမွန်ဂျွန်ရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွင်နဲ့တွေ့ဆုံလို့ကြောင့်နှစ်နိုင်ငံပေါင်းစည်းရေးဝင်ကြီးကဒီကနေ့ပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ Twitter ကဆွဆွဲရေးသက်ချက်ကိုစန့်ကျင်ကန့်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကိုပါကစ္စတန်အစိုးရကဆင့်ခေါ်လိုက်ပါတယ်